Islamic State ဆက်သွေးကြွားတွေနဲ့ Syria အခြေဆိုင်တခြားဆက်သွေးကြွားအဖွဲ့တွေပေါ်ထွက်လာတဲ့အပေါ်မှာ American က short track ခဲ့မိတယ်လို့သူတို့အပေါ် Iraq ရဲ့တိုက်ခိုက်နိုင်စွမ်းကိုပို့ပြီးတော့တွက်ခဲ့မိတယ်လို့ American သမ္မတ Barack Obama ကပြောလိုက်ပါတယ်။ American အစိုးရတွေကတချို့တိုက်တွန်းခဲ့တယ်လို့ Syria မှာအလဲအလက်ကြတဲ့သဘုံတွေကို American ကလွန်ခဲ့တဲ့နှစ်နှစ်ကသာလက်နက်တပ်ဆင်ထောက်ပံ့ပေးခဲ့ရင်ဒီကနေ့ Syria နိုင်ငံမှာပြဿနာတွေရှိနေမှာမဟုတ်ဘူးဆိုတာဟာစိတ်ကူးယဉ်ပြောတာသာဖြစ်တယ်လို့ American မှာတနင်္ဂနွေနေ့ညပိုင်းပြသတဲ့ CBS ရုပ်သံရဲ့60 minutes အစီအစဉ်မှာသမ္မတ Obama ကပြောကြားသွားတာပါအခု Iraq မှာဖြစ်နေတဲ့အခြေအနေတွေဟာ Iraq ဝန်ကြီးချုပ်ဟောင်း Nouri al-Maliki ကြောင့်လည်းတစိမ့်တပိုင်းဖြစ်တယ်လို့သမ္မတကအပြစ်တင်ပါတယ်Iraq နိုင်ငံစီစီလုံးလုံးဖြစ်စေဖို့အခွင့်အရေးတစ်ခုကိုဝန်ကြီးချုပ်ကအလာဟာတဖြစ်စေခဲ့တယ်လို့သမ္မတ Obama ကပြောပါတယ် Mr. Maliki ဟာဆူနီမွတ်စလင်တွေနဲ့ကတ်တွေအပေါ်တန်တရားရှိခဲ့ပြီးတော့စီလုံးညီညွတ်တဲ့အစိုးရဖြစ်အောင်စူးစီးဖို့ထက်ကိုသူ့ရဲ့ရှီယာမွတ်စလင်တွေစီကအခိုင်အမာထောက်ခံမှုရရှိဖို့ကိုပဲပို့ပြီးတော့စိတ်ဝင်စားခဲ့တယ်လို့ပြောပါတယ်။ Syria, Iraq နဲ့ဒေတာရင်းကတခြားကောင်းဆောင်တွေအနေနဲ့နိုင်ငံရေးနည်းနဲ့ညှိနှိုင်းအပြေရှာတယ်ဆိုတဲ့အဓိပ္ပာယ်ကိုသဘောပေါက်အောင်စဉ်းစားရလိမ့်မယ်လို့ American သမ္မတကဆိုပါတယ်။ကိုကရှီယာလာဆူနီလာဆိုတာကိုပဲလူငယ်တွေအာယုံဆိုင်နေမဲ့အစားပညာရှာဖို့အလုတ်အကင်ကောင်းကောင်းရအောင်လှုပ်ဖို့တွေကိုပို့ပြီးတော့အာယုံဆိုင်တဲ့နယ်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်မှာသမ္မတ Obama ကပြောကြားသွားပါတယ်